က်ပြည်နယ်ကိုကန်ကိုပိုင်အုတ်ချုပ်ခရံဒေသမှာအခုသတင်းပတ်အတွင်းတကြုံပြန်ပြီးတော့တိုက်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံ2000ကျော်ကတရုတ်နိုင်ငံဘက်ကိုဝင်ရောက်ထွက်ပြေးရောက်ရှိလာတယ်လို့တရုတ်နိုင်ငံဘက်ကပြောပါတယ်။တိုက်ပွဲကာလအတွင်းမှာတရုတ်နိုင်ငံတွေကိုလက်နက်ကြီးကြီးကြထိမှန်မှုတွေလည်းရှိခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်။အပြည့်အစုံကိုစုံစမ်းနေမြန်ထားတဲ့ရှာဖောင်းကပြောပြပေးပါလိမ့်မယ်။
ပြောင်းမြန်မာနယ်စပ်ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းလောက်ကင်မြို့နယ်အနီးတစ်ဝိုက်မှာပြန်လည်ဆက်တင်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ပြောင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးဝင်ရောက်သွားတဲ့ဒုက္ခသည်နဲ့တောင်းကျရှိနေပြီဆိုတာကိုတရုတ်အစိုးရကဒီနေ့ကြားတာပရိနေမှာပြောပါတယ်။တိုက်ပွဲကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဂန်ရှောင်ကပြောပါတာစကားနဲ့အခုလိုပြောပါတယ်
။緬甸局是事关中缅边境的和平与安宁，中方高度关注。呼吁冲突各方保持克制，立即。
မြန်မာနိုင်ငံအခြေအနေဟာတရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့ဆက်ဆံနေပါတယ်။ဒီဖြစ်ချက်ကိုတရုတ်နိုင်ငံကစိုးရိမ်တကြီးရှိနေပါတယ်။နယ်စပ်ဒေသတည်ငြိမ်ရေးအများဆုံးပြန်ဖြစ်လာစေဖို့အတွက်ဒီဖြစ်ချက်မှာပတ်သက်နေပြီးအားလုံးအနေနဲ့တက်နိုင်တဲ့နေရာထိထိတိတိဆောင်ရွက်ကြဖို့နောက်တစ်ကြိမ်ဒီလိုမျိုးထိတိုက်တွေ့မှုတွေမဖြစ်အောင်ရှောင်ဖို့တစ်ချိန်နဲ့အဖြစ်ကရက်စဲရေးလုပ်ကြဖို့တရုတ်နိုင်ငံအနေနဲ့တိုက်တွန်းတောင်းဆိုပါတယ်။မြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်ကိုတရုတ်နိုင်ငံဘက်ကထောက်ခံပါတယ်။ညီငယ်ရေးလုပ်ငန်းစဉ်တွေကိုထိန်းထားနိုင်ဖို့ပြည်ပခါရီပေါ်မှာနင်းနဲ့နီလာနဲ့နှိမ့်နှိုင်းဆားသွားနိုင်ကြမယ်လို့မျှော်လင့်ထားပါတယ်
။ဒါအပြင်တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူပြောတဲ့အထက်မှာတော့မြန်မာနိုင်ငံကမြောက်ပိုင်းမှာမကြာခင်ကဖြစ်တဲ့စစ်ရေးပြည်ပခါအတွင်းအကြီးအကျယ်ထိခိုက်မှုတွေရှိခဲ့တယ်။အပြစ်နဲ့ပြည်သူတွေကိုထိခိုက်စေတဲ့ဒီပြည်ပခါအပေါ်မှာတရုတ်နိုင်ငံကပြစ်တင်ရှုတ်ချပါတယ်။ဒီပြည်ပခါကြောင့်နေဆက်နေလူဦးရေ1000ကျော်ဟာတရုတ်နိုင်ငံထဲပြေးဝင်လာပါတယ်။တရုတ်နိုင်ငံဘက်ကလူတွေကိုလူသားချင်းစာနာတော်အပြင်အကူအညီထောက်ပံ့နဲ့နေရာတွေပေးထားပြီးတော့နေဆက်ဒေသတည်ငြိမ်ရေးအတွက်ထိရောက်တဲ့ဆောင်ရွက်ချက်တွေပြင်ဆင်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။မတ်လ6ရက်နေ့က MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားပြန်လည်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံနယ်နိမိတ်ထဲကလက်နက်ကြီးကြီးနဲ့တခြားကြီးစံတွေကြားရောက်ထိမှန်တာတွေရှိခဲ့ပြီးတရုတ်နယ်စပ်နေသူတဦးထိခိုက်ဒဏ်ရခဲ့တယ်လို့ပိုင်ဆိုင်မှုတချို့လည်းထိခိုက်ပျက်စီးတာတွေရှိခဲ့တယ်လို့လည်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကပြောပါတယ်။တရုတ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်နဲ့တောင်းကြော်ရောက်ရှိနေတယ်လို့တရုတ်နိုင်ငံသားရဲ့ဌာနဘက်ကပြောပေမဲ့လို့လာရှိုဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေရဲ့အပြောအရတရုတ်ဘက်ခြမ်းထွက်ပြေးကြတဲ့သူတွေဟာတရုတ်ဘာသာစကားပြောတတ်တဲ့သူတွေသာဖြစ်တယ်လို့လာရှိုမျိုးကိုထွက်ပြေးတင်းချောင်တဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့လာရှိုမန်စုကျောင်းကယ်ဆယ်ရေးအဖွဲ့ကဦးမမောင်တန်းကအခုလိုပြောပါတယ်
။ဒီရောက်တာဒုက္ခသည်တွေရှင်းနေကျွန်တော်မြင်းမြန်လို့သိရတာကတော့သူတို့အဲ့တရုတ်ဘက်ကိုရှင်းလင်းဖြစ်တာနဲ့တရုတ်ကစကားအကုန်ပတ်ပတ်နဲ့ပိတ်ဆက်တယ်အဲ့မှာသူတို့ပြေးနေတရုတ်တွေကိုပဲပြေးနေတယ်။ဒါနဲ့ဒီဘက်ကဒီကျွန်တော်ရှေ့ကျောင်းလောက်သားပြောမှာတော့ပမာပြည့်ရအဲ့ဒါမျိုးတွေဆိုပြေးနေဘူး။အဲ့လောက်တိုင်းမှနေပြေးကြလဲကောင်းတတ်တယ်။အများအားဝင်ထွက်နေလို့ဆိုတော့သူတို့ပြေးဝင်တယ်။ဒါနာကတော့သူတို့ပမာကြီးလက်မခံဘူးတရုတ်ကိုပဲလက်ခံတယ်ဆိုတော့ပြည်ရတယ်။ဒါဒုက္ခတွေကြီးရနေပြည်ရတာလား
။လောက်ကညွန်နဲ့ပတ်ဝန်းကျင်တစ်ဝိုက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသမှာတွားရောက်လှုပ်လှုပ်ကန်ကြတဲ့သူတွေထောင်နဲ့ချီလာရှိုမျိုးဘက်ကိုထွက်ပြေးတိမ်းရှောင်နေကြပြီးအခုချိန်ထိလောက်ကင်မျိုးတွင်ပိတ်နေတဲ့ဒုက္ခသည်တွေကိုလည်းကူညီကယ်ဆယ်ဖို့ဆက်လက်လှုပ်ဆောင်နေကြတယ်လို့ဦးမမောင်တန်းကပြောပါတယ်
။လောလောဆယ်ရှိဆိုအားလုံးကတော့ကျွန်တော်မန်းလေးကိုပို့ပေးတာ2000ကျော်ပြီ။2000ကျော်ပြီဆိုတာအခုလဲဝင်နေဒီဟာဟိုပါတော့နော်ဆန်စစ်ဆိုတော့ဝင်လာတယ်ကျွန်တော်သမိတ်တွေ့တယ်ရေးဆန်းနေသေးတယ်အဲ့ဒီကားပေါ်ပြန်တင်တယ်သူတို့နားကျင်နားပေါ့နားပြီးကားပေါ်တင်မန်လေးကိုလွတ်ပြေးလိုက်တယ်ဒီနေ့မနေ့ကကျွန်တော်ကား30စီးလူပေါင်း680ကိုမန်လေးပို့ပြီးသွားရတယ်မန်လေးမှာဟိုတရက်ဆက်တာကိုင်းကြီးရှိတယ်ကားကိုင်းကြီးရဲ့အဲ့ဒီကဒီကျွန်တော်ပရိုက်တာဖော်လို့ရှိရတော့အစိုးရလူကြက်ပြန်ရှိတယ်သူတို့နဲ့ကျွန်တော်ဖိတ်ဆက်ထားတယ်အဲကျွန်တော်ဒီကနေ့ကနေရောက်လွတ်လိုက်ပြီးဒါကစာနံပါတ်ဘလောက်ဘလောက်ပဲနေရောက်ဆိုတာကျွန်တော်ကအဲတရင်ပြေးလိုက်တယ်သူတို့ကအဲ့မှာအဲ့ဒီဒါရီသူကစားရတဲ့ season ဒီစားရခွက်ခွက်ပြီးလွတ်ပြေးတယ်။အဲ့တော့ဝေလူကျော်ဒီနေ့တနင်္လာနေ့မှာလာရှိုးကနေလောက်ကရုတ်ဆက်သွားပြီ။အဲ့ဒီမှာကြံနေတယ်ပိတ်နေတယ်ဆိုတဲ့လူတွေသူကသွားရှာမှာရှာပြီးအားလုံးပြင်ပေးမှာမနေ့ကကျွန်တော်ဒီကနေ့ကားလွတ်ပြေးမယ်။ဒီဆက်တော်လာရင်ကျွန်တော်ဒီကနေ့ကားရီ season ပဲ။အဲ့လိုလေးလောလောဆယ် season ထားတယ်မှာ
။လောက်ကမြို့တွင်တဲ့ကိုကိုကန့်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့မတ်လ6ရက်နေ့တရက်ထဲတွင်ပဲလောက်ကမြို့တိုက်ပွဲကြောင့်တေဆုံးသူ30ထက်မနည်းရှိတယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။လောက်ကမြို့အနီးတရုတ်နယ်စပ်မှာဒီကနေ့မနက်ပိုင်းကစပြီးတော့တနေ့လုံးနှီးပါအပြန်အလှန်တိုက်ပွဲတွေဖြစ်နေတယ်လို့တရုတ်နယ်စပ်ကမျက်မြင်တွေက VOA ကိုပြောကြားပါတယ်။တိုက်ပွဲကြောင့်တရုတ်နိုင်ငံတွင်းမှာလက်နက်ကြီးတချို့ကျရောက်မှုတွေလည်းထရှိခဲ့တယ်လို့ပြောပါတယ်။တိုက်ပွဲကအခုညချိန်ပိုင်းမှာတော့ပြန်လည်ညှိုးတက်နေပါပြီ။